ဇန်နဝါရီလ29ရက်ဗုဒ္ဓနေ့မှာလည်လာသွားမဲ့ဥပုသ္စာဖြစ်သင်ငန်းဆိုင်ခေါင်းစဉ်ကတော့ကောင်းငင်တို့မျှော်ကြည့်လို့ဖြစ်ပါတယ်။ဒေလအနာဂတိကျမ်းခန်းကြီး၄အငယ်34ကနေ39ကိုဖတ်ပါမယ်။ကာလအချိန်စီသောအခါငါနေဘုက္ခနေစာသည်ကောင်းငင်တို့မျှော်ကြည့်၍တတိယပြန်လင်အမြင့်ဆုံးသောဘုရားကိုကောင်းကြီးပေး၍ထာဝရအသက်ရှင်တော်မူသောဘုရားကိုချီးမွမ်းထောပနာပြု၏။အာနာတော်သည်ထာဝရအာနာဖြစ်၏။နိုင်ငံတော်သည်ကမ္ဘာအဆက်ဆက်တည်၏။မြေကြီးသားအပေါင်းတို့သည်ရှေ့တော်၌အပေမြမဟုတ်တကဲ့သို့ဖြစ်ကြ၏။ကောင်းငင်ဘုခြေတို့၌လည်းကောင်းမြေကြီးသားတို့၌လည်းကောင်းအလိုတော်ရှိသည့်အတိုင်းစီရင်ပြည့်ပြည့်နိုင်တော်မူ၏။လက်တော်ကိုအဘယ်သူမျှမစီတာနိုင်။အဘယ်သို့ပြုသည်နည်းဟုကိုတော်ကိုဆုနိုင်တော်သူမရှိ။ထိုအခါငါစိတ်ပဂတိပြန်ဖြစ်၍ငါစိတ်ပဂတိဖြစ်ပြန်၍ငါနိုင်ငံ၏အတရေဖို့ယမန်ကဲ့သို့တင့်တယ်ခြင်းအယောင်ဆင်းနှင့်ပြည့်စုံ၍တိုင်ပင်သောမူးတော်မတ်တော်တို့သည်ဒီလာကံဝင်ကြလင်ငါဤအာနာတိမြဲတည်ဤငါဘုံအာနုဘော်လဲယခင်ထက်တိုးပွားဤယခုတွင်ငါနေဘုကနေစာသည်ကောင်းငင်ဘုံဤအရှင်ဖျားသခင်ကိုချီးမွမ်းထောပနာပြုဤစီရင်ဖန်ဆင်းတော်မူသည်များသောအရာတို့သည်သစ္စာနှင့်ပြည့်စုံ၍တရားနှင့်ညီလိုကြဤမာနထောင်လွှားသောသူတို့ကိုနှိတ်ချခြင်းကတတ်နိုင်တော်မူဤဟုအမိန့်တော်ကိုအရေးရဲ့သို့ပြန့်စေတော်မူဤဆိုပြီးတော့ဖော်ပြထားပါသည်ထာဝရဖျားဟာနေဘုကနေစာမင်းကိုထူးဆန်းတဲ့ယောဂမျိုးနဲ့ဆုံးမတော်မူခဲ့ပါတယ်တချိန်ထဲမှာပဲငကိုမူရင်းအသိဉာဏ်မျိုးကိုပြန်လည်ပေးဖို့အသင့်ရှိနေပါတယ်စိတ်ဝင်စားစရာကောင်းတာကတော့ခုနှစ်နှစ်ပြည့်တဲ့အချိန်နေ့ရက်နိုင်မှာပဲပြောဖက်ရဲ့ကြိုတင်ဟောကြားတဲ့အတိုင်းယောဂခံနေရတဲ့ရှင်ဘရင်ဟာမိမိရဲ့ဝါကြွားခြင်းစိတ်အားလုံးကိုခွာချပြီးတော့ကောင်းငင်ကိုမျှော်ကြည့်လိုက်ပါတယ်ဝိညာဉ်တော်စာပေဖြစ်တဲ့ Egypt White Professor King စာမျက်နှာ920မှာဆိုလို့ရှိရင်နေဘုကနေဇာမင်းဟာခုနှစ်နှစ်တိုင်တိုင်မိမိဖြစ်နေရတဲ့အခြေအနေကိုအံ့ဩမိန်မောခဲ့ပါတယ်။ခုနှစ်နှစ်တိုင်တိုင်ကဘာတလွားတရဝါတွေရဲ့ရှေ့မှာနှိမ့်ချခြင်းကိုခံခဲ့ရပါတယ်။ပြီးတဲ့နောက်မှာတော့နှိမ့်ချခြင်းသဘောနဲ့ကောင်းငင်ကိုမျှော်ကြည့်ပြီးတော့ဖျားသခင်ရဲ့လက်တော်ဟာမိမိကိုထိမ့်သိမ်းကင်တွယ်ထားတဲ့အကြောင်းကိုဝန်ခံရပါတော့တယ်။အဲ့ဒီအချိန်မှာပဲချက်ချင်းမူလဉာဏ်ပညာအသိစိတ်ပြန်လည်ရရှိသွားပါတယ်။လူထုပရိသတ်တွေရဲ့ရှေ့မှာပဲသူပြုခဲ့တဲ့အပြစ်ကြောင့်ခံရတဲ့အပြစ်ဒဏ်ကနေဖျားရှင်ကရုဏာတော်အားဖြင့်ပျောက်ကင်းသွားစေပြီးတော့ငကိုမူလအခြေအနေပြန်ရနိုင်ကြောင်းကိုကြွေးကြော်ဝန်ခံခဲ့ပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေကဖော်ပြလိုထားပါတယ်။ကောင်းငင်ကိုကျွန်တော်တို့မျှော်ကြည့်ချိန်မှာကြီးမားတဲ့ပြောင်းလဲမှုတွေဖြစ်လာမှာကိုဇောရကမေကွန်းထုတ်ဖို့မလိုပါဘူး။ရှင်မယင်ဟာအသိစိတ်ပြန်ပြီးတော့ဝင်လာနဲ့မိမိရရှိတဲ့သင်ငန်းစာကိုဝန်ခံဖွင့်ဟခဲ့ပါတယ်။ရှင်မယင်ဟာဣတိလတွေကူးကွယ်တဲ့ဖျားကိုမိမိရဲ့အတ္တမှာမိမိရဲ့ဖျားအဖြစ်လက်ခံဖို့အခွင့်အရေးသုံးကာလက်လွတ်ဆုံးရှုံးခဲ့ပါတယ်။ယူဒပြည်ကနေဖန်ဆီးလာခဲ့တဲ့လူငယ်၄ဦးရဲ့ဉာဏ်ရည်တွေကိုမြင်တွေ့ခဲ့ရတဲ့အချိန်တစ်ချိန်၊ဒရင်လာကနေသူ့ရဲ့အိမ်မက်နဲ့အနေကိုဖော်ပြတဲ့အချိန်တစ်ချိန်၊ဟေပြဲလူ၃ဦးမိဖို့တွင်းကနေကဲနှုတ်ချင်းခံခဲ့ရတဲ့အချိန်တစ်ချိန်၃ချိန်၃ကာတန်တိုင်ဖြစ်ပါတယ်။မြင်တွေ့ကြုံဆုံခဲ့ရသမျှကိစ္စတွေအတွက်နောင်တမယနှိမ့်ချမှုမရှိတဲ့အခါဘယ်လိုမျိုးဖြစ်လာခဲ့သလဲ။ကောင်းမာတဲ့ရှင်မင်းကိုထထဖျားရှင်ဟာသရုတ်ထအခွင့်ရေးကြီးနောက်ထပ်တစ်ကြိမ်ထပ်ပေးပြန်ပါတယ်။နောက်ဆုံးမှာရှင်မင်းရဲ့စိတ်သဘောကိုဖျားရှင်အောင်မြင်သွားပါတယ်။ငကိုနေရနန်းတော်စီကိုပြန်ပြီးတော့ပို့ဆောင်တော်မူခဲ့ပါတယ်။နေဘုကနေဇာမင်းရဲ့အထုပ်ပတ်တိအကြောင်းဤသူကျွန်တော်တို့ဟာလည်းပဲဖျားရှင်ကနေကြိမ်ဖန်များစွာအခွင့်ရေးပေးပြီးတော့ဖျားရှင်နဲ့စစ်မှန်တဲ့ကျွမ်းဝင်ခြင်းရှိစေဖို့ဆွဲယူတော်မူပါတယ်။လွန်ခဲ့တဲ့နှစ်ရာပေါင်းများစွာကရှင်ဘောလူရေးသားထားချက်မှာတိမောသေဩရဇာပထမဆုံးခန်းကြီး2အငယ်လေးမှာလူပေါင်းတို့သည်ကယ်တင်ခြင်းသို့ရောက်၍တမန်တော်ကိုသိစေခြင်းကဖျားသခင်အလိုတော်ရှိ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ကျွန်တော်တို့သိခဲ့ရတဲ့အထုပ်ပတ်တိအကြောင်းအရာကတော့အမှန်တရားကိုလက်ခံဖို့စွန့်ရင်အပြည့်အဝပေးနိုင်တဲ့ပုံမှန်ပါသင်ခန်းစာဖြစ်ပါတယ်။ဖျားရှင်ကြောင့်ကျွန်တော်တို့ရဲ့ဘဝသက်တာမှာဖျားရှင်လှူဆောင်မှုကြောင့်နှိမ့်ချခြင်းရောက်ရှိသွားတဲ့အရာတွေကိုပြန်လည်ပြီးတော့စဉ်းစားကြည့်ပါအဲ့လိုမျိုးအဖြစ်အပျက်တွေကနေကျွန်တော်တို့အနေနဲ့သင်ခန်းစာယူပြီးတော့ဘေးအရာတွေကိုရှောင်ကျဉ်ပြီးတော့အသက်ရှင်ရမလဲဆိုတာကိုသိရှိဖို့ဖြစ်ပါတယ်။ယနေ့ကျွန်တော်တို့ယုံကြည်သူများအနေနဲ့နှိမ့်ချတဲ့အသက်တာနဲ့ဖျားရှင်ကိုမျှော်ကြည့်ပြီးတော့အသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ဗုဒ္ဓနေ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြထားပါတယ်။